Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာခင်ဗျာသောတာရှင်များရွှေလန်းချမ်းမြေကြပါစေ VOA American တန်က2019ခုနှစ်နိုဝင်ဘာလ30ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်ဒီကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ3240 49တို့ပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆက်မွေးပါခင်ဗျာ။အခုမနက်ခင်းအစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးပါပါ
။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ဒီမနက်မှထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကဒုံးကျင်စစ်တပ်ပြစ်လွတ်လိုက်တဲ့အပေါ်တုံ့ပြန်သွားမယ်လို့သမ္မတထရမ့်ကထပ်မံပြောကြားလိုက်ပါတယ်။ဘော့စနီးယားခရုတ်တမူဟောင်းဟာစစ်ကုံရုံးတင်ခံထားရတဲ့အချိန်မှာပဲအစိတ်တောက်ဒေသောင်းကြံသွားခဲ့ပါတယ်။ပိုဟန်မင်းကြီးဖရန်စစ်ဟာဒီကနေ့ရန်ကုန်မြို့မှာလူငယ်တွေနဲ့စိတ်မယ်ရီကက်သီဒရယ်မှာဝတ်ပြုဆုတောင်းပွဲပြုလုပ်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဥကျော်သံသနဲ့တူတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ခမိုက်ခင်ဗျာအဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလှော်လေးတွေမှာဆိုရင်တော့
I find it really hard to think that the moral authority of the Pope is somehow diminished.
နောက်တော့ပိုဟန်မင်းကြီးရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းဗာတီကန်နန်တော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ပြောကြားသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။ပိုဟန်မင်းကြီးရဲ့ခီးစဉ်ပေါ်ဘာသာရေးခေါင်းဆောင်တွေရဲ့သဘောထားကိုလည်းနားဆင်ကြဖို့ရှိသလိုဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့မြောက်ကိုရီးယားကဒုံးလက်နဲ့ပြစ်လွတ်လိုက်ပြီးတဲ့နောက်ဆက်တွဲအခြေအနေတွေစတာတွေကိုတင်ဆက်ပေးမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ဦးကျော်စံသားတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားရဲ့တိုက်ချစ်ပစ်ဒုံးကျည်စမ်းသပ်ပြစ်လွတ်မှုကိုတုံ့ပြန်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားကသူ့အပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုတုံ့ပြန်တဲ့အနေနဲ့ပြစ်ခတ်ခဲ့တဲ့စမ်းသပ်မှုလည်းဖြစ်ပါတယ်သမ္မတထရမ့်ကအဓိကဒဏ်ခတ်မှုတဲ့လုံမယ်လို့ပုတ်ထုံးလေးက Twitter မှာဖော်ပြထားပြီးဒီရက်အတွင်းမှာပဲဗာထန်ခတ်မှုတွေဖြစ်မယ်ဆိုတာပြောမယ်လို့ဆိုထားပေမဲ့သူ့အရာရှိတွေကတော့အသေးစိတ်ကိုပြောကြဖို့ငြင်းဆန်ခဲ့ပါတယ်။နိုင်ငံကြီးဌာနပြောခွင့်ရတအူးကတော့မြောက်ကိုရီးယားရဲ့ရေကြောင်းသွားလာမှုကိုဂျာပြဟန်တာမှုအဆင့်တစ်တရာလှုပ်ဆောင်သွားမယ်လို့နောက်ပိုင်းမှာပြောကြခဲ့ပါတယ်။ပုတ်ထုံးလေး Twitter မှာတော့တမရထရမ့်ကဒီရန်စားတဲ့အပြုအမူတွေနဲ့ပတ်သက်ပြီးသူဟာတရုတ်သမ္မတရှီကျင်းဖင်နဲ့လည်းစကားပြောကြခဲ့ကြောင်းဖော်ပြထားပါတယ်။မြောက်ကိုရီးယားကအဲ့ဒီလိုဒုံးကျည်စမ်းသပ်ပြုလုပ်လိုက်တာကြောင့်ကုလသမဂ္ဂလူညွန်ရေးကောင်စီကလည်းဗုထုနေ့မှာအရေးပေါ်ဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်။မြောက်ကိုရီးယားပေါ်ပုံမပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေချမှတ်လိုက်မယ်လို့ညွှန်လိုက်ရပေမဲ့ဘလို့အချက်လက်တွေဖြစ်မယ်ဆိုတဲ့အသေးစိတ်တော့ထွက်မလာသေးပါဘူး။
လေယာဇွန်ဗြိတိန်နိုင်ငံသမားတယောက်ရဲ့ Twitter မှာဖော်ပြထားတဲ့မွတ်စလင်ဆန့်ကျင်ရေးဗီဒီယိုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter မှာထပ်ဆင့်ဖော်ပြလိုက်တဲ့အတွက်ဆွတ်ထားမှုတွေခံနေရပြီးအမေရိကန်မွတ်စလင်တွေရဲ့တုံ့ပြန်မှုတွေပေါ်ထွက်လာလိမ့်မလားဆိုတာစိုးရိမ်ကြရဖြစ်နေပါတယ်။ဗြိတိန်နိုင်ငံရဲ့လူဝင်မှုကြီးကြရေးကိုဆန့်ကျင်သော Britain First Party ဗြိတိန်ပထမပါတီရဲ့ဒုတိယအကြီးအကဲ Jada Franson ရဲ့ Twitter မှာဥစွာပေါ်ထွက်ခဲ့တဲ့ဒီဗီဒီယိုတွေထဲမှာဒီဗီဒီယိုရဲ့မူလကဘယ်လိုပေါ်ထွက်လာလဲဆိုတာနဲ့ပတ်သက်ပြီးချက်ချင်းအတိမပြုနိုင်သေးပါဘူး။သမ္မတထရမ့်ရဲ့ Twitter မှာဗီဒီယိုတွေပေါ်ထွက်လာခြင်းဟာမြောက်ကိုရီးယားပြည်ထောင်စုစီးပွားရေးပြည်ထောင်စုထင်ရှားတဲ့ journalist တွေရဲ့လိမ်ပိုင်းဆိုင်ရာမဖွဲ့မရစားတဲ့ကိစ္စရုံနဲ့ဆုံးထွေးနေတဲ့အခြေအနေဖြစ်ပါတယ်။ဗီဒီယိုတွေဟာအတုလားအစစ်လားဆိုတာအရေးကြီးပါရဲ့လားလို့မေးတဲ့အခါမှာတော့ Impudor ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကသမ ्याय ရွေချက်ကတော့လူညုံရေးဆိုရင်ရမှုတွေကိုပြောပြလူချင်းသာဖြစ်တယ်လို့ပြောကြတော့ပါတယ်ဗီဒီယိုတစ်ခုမှာတော့ Islamist လူအုပ်စုတစုကဆယ်ကျော်သက်ယောက်ျားလေးတယောက်ကိုခုံမိုးပွားတွန်းချပြီးသေအောင်ရိုက်ဆက်နေတဲ့ပုံဖြစ်ပါတယ်နောက်ဗီဒီယိုတစ်ခုကတော့ Virgin Mary ရဲ့ YouTube ကိုမွတ်စလင်တွေဖျက်ဆီးနေတဲ့ပုံဖြစ်တယ်လို့သိရပါတယ
်ဘော့စနီးယားခရုတ်တမူဟောင်းဆလိုဗိုဒန်ကရာယက်ခါသူ့အပေါ်ထောင်နဲ့အနည်းတစ်ဆယ်ချမှတ်ထားတာကိုကုလသမဂ္ဂတရားသူကြီးတူကအတီးပြုလိုက်ပြည်ချိန်မှာပဲဗိုလ်ထုံးနေတော့ကတခိမြို့တရားရုံးအတွင်းအစိတ်တောက်လိုက်တဲ့အတွက်တည်ဆုံသွားပြီဖြစ်ပါတယ်တမူဟောင်းခရာယက်ခါတည်ဆုံသွားပြီလို့ခရိုအေးရှားနိုင်ငံပိုင်သတင်းဌာနကဆိုပါတယ်ပရယက်ခါဘော့စနီးယားမွတ်စလင်တွေအပေါ်ရာဇဝတ်မှုကျူးလွန်ခဲ့တဲ့အတွက်တခိမြို့နိုင်ငံတကာရာဇဝတ်ခုံရုံးကထောင်နဲ့အနည်းတစ်ဆယ်စီရင်ထားတာဖြစ်ပါတယ်ပရယက်ခါတရားရုံးရှင်းမောက်မှာအစိတ်တောက်ပြီးတဲ့နောက်ကျွန်ုပ်ဟာရာဇဝတ်ကောင်မဟုတ်ဘူးလို့အော်ဟစ်သွားကြောင်းတရားခွင်မှာရှိနေတဲ့ Dutch ဥပဒေအရာရှိတွေကပြောပါတယ်တရားသူကြီးဥက္ကဋ္ဌကကြားနာမှုကိုရပ်ဆိုင်းလိုက်ပြီးစေကုသမှုပေးဖို့အတွက်ဝန်ထမ်းတွေကိုခေါ်ယူလိုက်ပါတယ်စေဝန်ထမ်းတွေကသူ့ကိုတနအီကျော်ကြာကုသပေးခဲ့ကြပါတယ်ဒီတရားခွင်ဟာ1990ပြည့်နှစ် lonely a dwinga, Julungere, Yazumuri, a dwell, Natanta Dongunima, Bidan Chama, Chinkangere, Brian, a do not a Bosnia crowd, Nangaye, see a gongs on our Udogo, Pidan, Singer and Abatabi, Gladamaga, Yazumu, Kongyunga, Pidango, Sele, a deep unis in Kulu, Pitagaraba.
American Congress Ludoa, Mia Bia, Liman Saya, Mopomia, Murina, Susa, Kane, Abianak. မင်္ဂလာသုံးဆယ်ငါးဦးစလုံးဆက်ရှယ်ဟာရက်စ်မန့်ထရိဒင်းယုတ်ခေါ်တဲ့လိမ့်မိုင်းဆိုင်ရာနောက်ဆက်မှုဖီနန်ကိုမတက်မနေရလုဆောင်ရမယ်ဆိုတဲ့ကိစ္စကိုကွန်ဂရက်စ်တော်ကတောင်းတဲ့ပေါ်ဖို့ကြိုးပမ်းနေပါတယ်ဒီဒီနန်တယောက်ရေးကိုအထက်လွှတ်တော်ကဒီကအစောပိုင်းကအတည်ပြုခဲ့ပြီးဖြစ်ပါတယ်အောက်လွှတ်တော်မှာတော့ဗိုလ်ဒူးနဲ့ဒေသစံတော်ချင်းဗိုလ်ဒူးနဲ့ညတစ်ပိုင် ခဲ့ပါတယ်ခင်ဗျာ
ဒီဝေဘီကတည်းကမနက်ဖက်မြန်မာဘာသာစစ်စစ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာနိုင်ငံတော်သမရဦးထင်ကျော်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကို၄ရက်ကြာခီးချစ်ကြည်ခီးရောက်ရှိနေတဲ့ပိုဟမ်မင်းကြီးဖရန်စစ်ဟာဒီကနေ့နိုဝင်ဘာလ30ရက်နေ့မနက်10:15မိနစ်မှာရန်ကုန်မြို့စိန့်မယ်ရီကက်သီဒရယ်မှာလူငယ်တွေနဲ့ဝတ်ပြုဆုတောင်းပွဲကျင်းပမှာဖြစ်ပါတယ်မနေ့ပုထုနေ့ကရန်ကုန်ကျက်ဆန်ခွင်းမှာအများပြည်သူတွေအတွက်ဝတ်ပြုဆုတောင်းပွဲကျင်းပခဲ့တာမှာတော့အကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေခံစားနေရသူအများပြားရှိတဲ့မြန်မာနိုင်ငံမှာခွင့်လွတ်တည်ခံခြင်းနဲ့သာဒဏ်ရာတွေပျောက်ခွင့်အောင်လုပ်နိုင်လိမ့်မယ်လို့ပြောကြားခဲ့ပါတယ်ပေါ်ဟမင်းကြီးအနေနဲ့ရဟန်းကြမွတ်စလင်ပြည်ပခါကိုထည့်သွင်းပြောကြားခဲ့ခြင်းမရှိတဲ့အတွက်ကျင့်ဝတ်တိက္ခာတရားရုပ်ရော်သွားပြီးဆိုတဲ့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေရတဲ့ပတ်သက်လို့အဲ့ဒီလိုကျင့်ဝတ်တိက္ခာတရားရော့ကျသွားစရာမရှိဘူးလို့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဗာတီကန်နန်းတော်ပြောခွင့်ရကပြောကြားခဲ့ပါတယ်ပေါ်ဟမင်းကြီးဟာဒီကနေ့နေ့လက်တနာဤ9မိနစ်မှာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ခွာမှာဖြစ်ပြီးအဲ့ဒီမှာအစိုးရတာဝန်ရှိသူတွေဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံပြီးဝတ်ပြုဆုတောင်းပွဲကျင်းပတာအပြင်ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံမယ်လို့သိရပါတယ်
မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာဒီကနေ့တရုတ်နိုင်ငံကိုသွားမှာဖြစ်ပါတယ်။ခီးစဉ်တွင်ရခိုင်အရေးကိစ္စအပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရခိုင်ပြည်မြောက်ပိုင်းကဒေသခံမွတ်စလင်ဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးလဲဆွေးနွေးနိုင်တယ်လို့တရုတ်ရဲ့ကျွမ်းကျင်သူတူကဆုံးသတ်ပါတယ်။တရုတ်အစိုးရရဲ့ဖိတ်ကြားချက်အရဘီဂျင်းမြို့တော်မှာကျင်းပမဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အစင်းမြင့်ခေါင်းဆောင်တွေကြားဆွေးနွေးပွဲကိုတက်ရောက်ဖို့ဒေါင်ဆန်းစုကြည်အနေနဲ့တရုတ်နိုင်ငံကိုဆွဲထုတ်တာလည်းဖြစ်ပါတယ်။သူရဲ့ဒီတရုတ်ခီးစဉ်ဟာအလုပ်သဘောချစ်ကြည်ရေးခီးတော်တာဖြစ်တယ်လို့နိုင်ငံချစ်ကြည်ရေးမြင့်တင်ရေးအတွက်လည်းဖြစ်နိုင်တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ဂျီပြီးခဲ့တဲ့သတင်းပတ်ထဲနေပြည်တော်မှာကျင်းပတဲ့73ကြိမ်မြောက်အရှေ့ဥရောပနိုင်ငံသားရဲ့ဝန်ကြီးများ SMCW ကိုတက်ရောက်ခဲ့ခြင်းတုန်းကရခိုင်ပြည်ထောင်စုကန္ဓာသုံးခုခွဲပြီးဖြည့်ရှင်းဖို့အကြံပြုသွားခဲ့ပါတယ်။တရုတ်နိုင်ငံဘီဂျင်းမြို့တော်မှာကျင်းပမဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီရဲ့အစင်းမြင့်ကောင်းဆောင်များညီလာခံကိုဒီဇင်ဘာ1ရက်ကနေ3ရက်နေ့အထိကျင်းပမှာဖြစ်ပြီးဖွင့်ပွဲနေ့မှာတော့တရုတ်သမ္မတရှီကျင်းဖင်ကိုယ်တိုင်တရုတ်မင်းကွန်းပြောကြားမှာဖြစ်ပါတယ
်။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်မှာမြန်မာနိုင်ငံဘက်ကတိုင်းရင်းသားမျိုးနွယ်စုဝင်1300ကျော်ထွက်ပြေးဝင်ရောက်လာကြတဲ့အတွက်ပြဿနာဖြစ်နေရတယ်လို့မီဇိုရမ်ပြည်နယ်အစိုးရကအိန္ဒိယဗဟိုအစိုးရထံသတိပေးတင်ပြလိုက်ပါတယ်အဓိကအားဖြင့်ချင်းလူမျိုးနွယ်တွေဖြစ်ကြတဲ့ဒီလိုဝင်ရောက်လာသူတွေကိုပြည်နယ်မြို့တော်အိုက်ဇောကကီလိုမီတာ150လောက်ဝေးတဲ့လောင်တလိုင်းခရိုင်မှာတောက်ကြနေကစပြီးနေစရာနဲ့စာနာမှုအထောက်ပံ့တွေပံ့ပိုးထားတယ်လို့ဆိုပါတယ်ကြီးထွားလာနေတဲ့ဒီပြဿနာနဲ့ပတ်သက်လို့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်လောက်ထန်ဟောလာကဗဟိုအစိုးရဝန်ကြီးချုပ်ပြည်ထရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတို့ထံတင်ပြထားတယ်လို့ဆိုပါတယ်မြန်မာနိုင်ငံအတွင်းမှာအစိုးရစစ်တပ်နဲ့အေအေလို့ခေါ်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တို့အကြအရှိတိုက်ပွဲတွေအရှိန်မြင့်လာနေအရှိန်မြင့်လာနေတဲ့တိုက်ခတ်မှုတွေကိုရှောင်လွှဲပြီးဒီလူတွေထွက်ပြေးလာကြတာဖြစ်တယ်လို့အိန္ဒိယအခြေစိုက် NDN သတင်းမှာဖော်ပြထားပါတယ်ပြည်ပကကြောင့်ရခိုင်ကျေးရွာသူကျေးရွာသား3000ခန့်နဲ့တခြားတိုင်းသားတချို့လည်းအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြပေမဲ့သူအများစုဟာနေရာကိုပြန်လာနေကြပြီဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံရဲ့အပန်းဖြေရာဘာလီကျွန်းတောင်ပေါ်မှာကောင်းငင်ပေါ်မှာမိခိုးငွေရောင်2ရက်တာအုံဆိုင်နေခဲ့ပြီးဗုဒ္ဓနေမတော်နိုင်ငံတကာလေကြောင်းပြန်တက်မှုကိုပြန်လည်ဖွင့်လိုက်ပြီးဖြစ်ပါတယ်မီတာ8000နီးပါးမြင့်မအောင်မြင့်တက်လာခဲ့တဲ့ပြားမှုန်တိမ်လိုက်တွေကြောင့် अगौटाउ अनी पावनी तवाई लेजिक को तने लाने का साबी पिछा गया है तो अवें तो खीर जिम्बाउ ले आज और फेंक गया भी खीर ताऊ ने चीज ताऊ टीन गया राले पिछा पारे बोलू ने मेरा ब्यामों ने लूं जेल वाले तो अच्छे ने पंहन पिला रहे लो ले जाऊं अनबाई ने यास हुआ रहे दिप्ती आजाऊं
ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုဇော်ဝင်းနိုင်တဲ့ဦးကျော်စံသားတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီခင်ဗျာအရင်ဆုံးကြားမှာကတော့မြောက်ကိုရီးယားသတင်းဖြစ်ပါတယ်မြောက်ကိုရီးယားကတိုက်ချင်းပြဒုံးလက်နက်ကိုအင်္ဂါနေ့မှစတင်ပစ်လွှတ်ခဲ့ရတဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကတန်းခတ်ပိတ်ဆို့မှုတွေတိုးပြီးတော့ချမှတ်ဆိ Antonio Guterres ကလည်းမြောက်ကိုရီးယားကိုပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်အကြောင်းစုံကိုဒေါ်လာလက်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
စက်တင်ဘာလနောက်ပိုင်းပထမအဦးဆုံးကြိမ်ဖြစ်အင်္ဂါနေ့ကမြောက်ကိုရီးယားကနေ ICBM ဟွာဆောင်15အမျိုးအစားတိုက်ချင်းပြေဒုံးလက်နှစ်ကိုပြစ်လွတ်လိုက်တဲ့အတွက်သမ္မတ Trump ကမြောက်ကိုရီးယားပေါ်နောက်ထပ်အဓိကပိတ်ဆို့မှုတွေချမှတ်မယ်လို့ Twitter ကတဆင့်ပုံထူးနေကပြောလိုက်ပါတယ်ဒါအပြင်မြောက်ကိုရီးယားရဲ့ရန်စရာရောက်တဲ့လူရည်တွေနဲ့ပတ်သက်လို့တရုတ်သမ္မတရှင်ဂျင်းပင်နဲ့သူစကားပြောခဲ့ပြီးဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့လည်းဆက်သွယ်စကားပြောခဲ့တယ်လို့သမ္မတ Trump က Twitter မှာဖော်ပြထားပါတယ်။ချိန်နဲ့မှာပဲတရုတ်ကမြောက်ကိုရီးယားရဲ့အဓိကကုန်သွယ်ပေးနိုင်ငံဖြစ်ပြီးစီးပွားရေးတန်းခတ်မှုတွေထိအောင်နိုင်ရေးမှာအဓိကကျတဲ့နိုင်ငံဖြစ်တယ်လို့လည်းသမ္မတ Trump က Twitter မှာရေးသားခဲ့ပါတယ်။တခါပိစမှုတွေချမှတ်ရမှာဘယ်ပုံစံမျိုးနဲ့ချမှတ်မယ်ဆိုတာကိုတော့သမ္မတ Trump ကအသေးစိတ်မဖော်ပြခဲ့ပေမဲ့လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပုံထူးနေသတင်းစာရှင်းလင်းပွဲမှာမြောက်ကိုရီးယားပေါ်အမေရိကန်ကချမှတ်နိုင်တဲ့တခါပိစမှုတွေနဲ့ပတ်သက်လို့အခုလိုသတင်းတောက်တွေရဲ့အမိကိုဖြေသွားပါတယ
်
နောက်ထပ်ချမှတ်မယ်တခါပိစမှုတွေအများကြီးရှိပါတယ်အဲ့ထဲမှာတချို့ကတော့ငွေကြေးဆိုင်ရာလုပ်ငန်းတွေပေါ်မှာနောက်ထပ်တိုးပြီးတော့ချမှတ်ဖို့ဖြစ်ပါတယ်
မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကတော့ပုံထူးနေကထုတ်ပြန်တဲ့ကြေညာချက်မှာအထူးကြီးမားတဲ့ဒုံးကျည်ထိပ်ဖူးတက်ပြီး ICBM ဟွာဆောင်15အမျိုးအစားတိုက်ချင်းပြေဒုံးလက်နဲ့ဟာအမေရိကန်ပြည်ထောင်စုကုန်သွင်းပိုင်းထိရောက်နိုင်တယ်လို့ဖော်ပြထားပါတယ်။ဂျပန်ပင်လယ်တွင်းကိုကြက်ရောက်ခဲ့တဲ့ဒီဒုံးလက်နဲ့စမ်းသပ်ပြစ်လုမှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဂျပန်ကအရေးပေါ်စီဝေးဝဲတရားခေါ်ယူဖို့တောင်းဆိုခဲ့ပါတယ်။လုံခြုံရေးကောင်စီရဲ့စီဝေးပွဲမှာကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Feldman ကအထွေထွေအတွင်းမှုချုပ်အနေနဲ့မြောက်ကိုရီးယားရဲ့လုပ်ရက်ကိုပြစ်တင်ရှုံချကြောင်းအခုလိုပြောကြားခဲ့ပါတယ
် Secretary General strongly condemns this latest launch
အတွင်းမှုချုပ်အနေနဲ့မြောက်ကိုရီးယားကအခုလိုနောက်ဆုံးဒုံးကျည်ပြစ်လွတ်လိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအထင်အရှားချိုးဖောက်လိုက်တာပဲဖြစ်ပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အဖွဲ့အစည်းကိုလည်းလုံးဝဂရုမစိုက်ကြောင်းပြသလိုက်ရာရောက်ပါတယ်ဒါကြောင့်မြောက်ကိုရီးယားအစိုးရအနေနဲ့အခုလိုမတိမငြိမ်ဖြစ်စေမဲ့အခြေလမ်းတွေကိုမယူဖို့တိုက်တွန်းပါတယ်။တင်းမာမှုအားလုံးရှော့ချရေးအတွက်လည်းအတွင်းရေးမှူးချုပ်အနေနဲ့အုပ်စုအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိပါတယ်
။လုံခြုံရေးကောင်စီစီဝေးဘက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလီကတော့တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားပေါ်တန်ခတ်ရေးယူမှုတွေထိရောက်နိုင်ရေးမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍဟာအရေးကြီးတယ်လို့အခုလိုထောက်ပြသွားပါတယ်။
President Trump called Chinese President Xi this morning and told him that we have come to the point that China must cut off the oil from North Korea. That would be a pivotal step in the
သမ္မတ Trump ကသမ္မတ Xi ကိုဒီကနေ့တယ်လီဖုန်းဆက်ခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုပေးပို့နေတဲ့ရည်နံကိုဖြတ်တောက်ရပါလိမ့်မယ်။နိုင်ငံတကာလူစုစည်းဝေးဒီနိုင်ငံကိုဟန်တားရမှာဒါဟာအဓိကခြေလှမ်းပဲဖြစ်ပါတယ်။ကျွန်မပြောခဲ့တဲ့အတိုင်းနိုင်ငံအတော်များများဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးဖြတ်တောက်ခဲ့လို့စီးပွားရေးနဲ့နိုင်ငံရေးအရဆွတ်လွတ်အနစ်နာခံခဲ့ကြတာတွေရှိပါတယ်။အားလုံးရဲ့ငြိမ်းချမ်းရေးလုံခြုံရေးကိုရှေ့ရှုပြီးလှုပ်ဆောင်ကြတာပါ။ဒီတိုင်းပါပဲသမ္မတရှီအနေနဲ့ဒီလိုရည်တည်ဖို့ကျမတို့မေတ္တာရပ်ခံပါလေ။အမှန်ပဲကရည်တည်ဖို့လဲသမ္မတရှီမှာအခွင့်အရေးရှိပါလေ။ဆိုပြီးတော့သမ္မတကြီးဟေလီကမေးခွန်းထုတ်ခဲ့ပါလေ။ဒါအပြင်မြောက်ကိုရီးယားရဲ့ရန်စတဲ့လုပ်ရက်ကိုလည်း The
dictator of North Korea made a choice yesterday that brings the world
closer.
I find it really hard to think that the moral authority of the Pope has somehow diminished.
Rohingya ye go tet twin pyo so ga jin ma shi ga de twe po han min ni ne chin mwe tikha tya yoy yoe twa de lo chin ma the ma u. Lu de ga ma phit nai ne kaisa go phie shin pe nai mo ma myon lin ya ba u. Po han min ni ye chin mwe tikha ha အခုတိုင်းဆက်ပြီးတော့တရှိနေမှာပါသူအနေနဲ့လှုပ်ရှားရှိတာတွေကိုဆက်ပြီးတော့လှုပ်သွားမှာပါခင်ဗျားတို့အနေနဲ့သူပြောခဲ့တာတွေမပြောခဲ့တာတွေပေါ်မှာဝေဖန်လို့ရပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ်ဟမင်းကြီးအနေနဲ့ကျင့်ဝတ်သိက္ခာတရားရုပ်ရော်သွားမှာမဟုတ်ပါဘူ
းမြန်မာနိုင်ငံကိုရောက်နေတဲ့လေးအကြခီးစဉ်အတွင်းပေါ်ဟမင်းကြီးအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ရိုဟင်ဂျာပြည်ပခန့်ကိုဘလောက်အထိလူသိရှင်ကြားပြောကြားမလဲဆိုတဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းကအလေးပေးစောင့်ကြည့်နေကြတာပါအခုလ25ရက်နေ့ကမောင်တော်ဒေသမှာရှိတဲ့လူညုံရေးစခန်း30ကျော်ကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာလူညုံရေးတပ်ဖွဲ့တွေကအနေနဲ့ရှင်းလင်းရေးလှုပ်ဆောင်ခဲ့ပြီးတဲ့နောက်အင်းနီဂျီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးသွားခဲ့ကြတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။စီးရီးယားပြည်တွင်းစစ်ကြောင့်ဂရိနိုင်ငံလက်စ်ဘို့စ်ကျွန်းကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကိုပြီးခဲ့တဲ့ဧပြီလလယ်တုန်းကပိုယဟိုင်းမင်းကြီးတွားရောက်တွေ့ဆုံခဲ့ပေမဲ့မြန်မာနိုင်ငံခီးစဉ်အတွင်းဒီပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုဘာကြောင့်မသွားခဲ့သလဲလို့သတင်းတောက်တွေကမေးတဲ့အခါမှာတော့ဗာတီကန်နန်းတော်ပြောခွင့်ရ Greg Buck ကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
် This was not like the trip to Lesbos okay trip to Lesbos was a refugee trip right this was a trip to Myanmar which we had made diplomatic relations with and as the trip was being organized actually the refugee crisis was aggravated correct
ဒီခီးစဉ်ဟာ Lesbos ကိုသွားတဲ့ခီးစဉ်နဲ့မတူပါဘူးလက်စ်ဘော့စ်ကိုသွားတာကဒုက္ခသည်တွေကိုသွားတွေ့တဲ့ခီးစဉ်ဖြစ်ပါတယ်။ဒီခီးစဉ်ကတော့ကျွန်တော်တို့နဲ့တန်တမာဆက်သွယ်မှုရှိတဲ့မြန်မာနိုင်ငံကိုလာရောက်လည်ပတ်တဲ့ခီးစဉ်ဖြစ်ပါတယ်။ပြီးတော့ဒီခီးစဉ်အတွက်ပြင်ဆင်နေစေကာလပါပဲ။ဒုက္ခသည်အရေးကပို့ပြီးတော့ကြီးထွားလာခဲ့တာပါ။ဒါဟာဒုက္ခသည်ခီးစဉ်ဆိုပြီးတော့စီစဉ်ပြီးတော့ထွက်လာခဲ့တာမဟုတ်ဘူးလို့ကျွန်တော်ဆိုလိုချင်တာပါ။ဒုက္ခသည်တွေအရေးဟာပိုဟမင်းကြီးအဓိကထားဆောင်ရွက်နေတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။ပိုဟမင်းကြီးကဒုက္ခသည်တွေအကြောင်းရွှေ့ပြောင်းနေတဲ့သူတွေအကြောင်းကိုနေ့စဉ်နဲ့မျှပြောဆိုနေတာပါ။ဒါပေမဲ့ဒီခီးစဉ်ကတော့ဒုက္ခသည်တွေကိုသွားတွေ့ဖို့ရည်ရွယ်ပြီးတော့ပြင်ဆင်လာတဲ့ခီးစဉ်မဟုတ်ပါဘူး
။ပေါ်ဟမင်းကြီးရန်ကုန်မြို့ကိုဆက်ရောက်တဲ့နိုဝင်ဘာ28ရက်နေ့မှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကချိုတင်စီစဉ်ထားခြင်းမရှိဘဲခီးရောက်မဆိုင်ပေါ်ဟမင်းကြီးကိုရုတ်တရက်သွားရောက်တွေ့ဆုံခဲ့တဲ့အပေါ်သ Turu Nine Artinga Jiao, Ailu Tusung Wing Yabu Dread Tamro Becca, Tang Sula Jin Pitang, He's in Pimia Yi Season 2, Yamanangan Catholic Badawin and Tinga Tawin Shitu to Uga. Many Botuni, my pillow dead in the Shinin Wet Dream Pioja Gabare. Tonga Yagara, Poy Hamini in the net, the Chang Tinky Apoko in a Matrisongi. Young Nere Dampiga Nangano Ji Gago, Yin Zong Twisong Lishidelu Subare. Tacho Nene Nangayi Manja Shidelu, a mean Shitu de Ja, Arilo Yoti at Tatu like the Apo, Megon Tosia, Chikabare. Many Botuni, my boy Haminiha, Yangon Jackson Grandma, Amyapi to Utre, Wupu Su Downway, Jimbagarama, a Jampa Muri Jock, Sipan Sanya, Yupan Sanya, Kanzani Yadu, Amyapia Shidel Yamanangama, Quinlo Tikan Geneda, Tayari Piaquin alone and Lake Melu, Pioja Gabare. Boy Haminji. Mr. Diago, Jana, and Yabu, Yamananga, did that song, Catalyst, Bada, when it bawin. Would you wego, Lajare, Pirin, Pipaga, Bada Zombie, Tabau, the thing well out there, Kerelu, Kamanjabare? Kaka Kere, Lajadu, the Shire Surago, Tunin, Tishi, John Le, Poyaminiga, would you sit down with Sama, Pioja Gabare? I know my Poyaminiha, Nangano, Tangam Hana, I got Sierra Yid in a twistong a bee, Bada Yu, Chicken, a jumper Murigo, Handabi, Bada Yima, Mita, Diane, Ninja Yu, Chicken, Twajabo.
နှစ်ဖက်ဘာသာရေးခေါင်းဆောင်တွေကမိန့်ကြားခဲ့ကြပါတယ်ဒီကနေ့နိုမလာ30ရက်နေ့မနေ့ဆန္ဒရေးစံကားမနေ့မှာတော့ပိုယဟမင်းကြီးဟာရန်ကုန်မြို့စိတ်မယ်ရီကက်သီဒရယ်မှာလူငယ်တွေနဲ့ဝတ်ပြုဆုတောင်းပွဲကျင်းပပြီးနေ့လယ်တနာရီ9မိနစ်မှာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ခွာမှာဖြစ်ပါတယ်ခင်ဗျာကုဇော်ဝင်းလိုက်ပါခင်ဗျာပိုယဟမင်းကြီးရဲ့မြန်မာနိုင်ငံခီးစ
ပုံရိပ်ကိုထင်ဟပ်လာစီတယ်လို့ဘာသာရေးခေါင်းဆောင်တွေကတုံးသက်ကြပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်တန်ခမ်မဟာနာယကအဖွဲ့ဥက္ကဋ္ဌဗမောဆရာတော်ကအမုန်းစကားဖြန့်ဝေမှုတွေဟာဘာသာရေးကိုခုတုံးလုပ်တာဖြစ်လို့အလုံးကကန့်ကွက်ရှုတ်ချရမယ်လို့မိန့်ကြားခဲ့ပါတယ်၎င်း င်းချူပူတောင်းကြံခြင်းစစ်မဲ့တိုက်ခိုက်ခြင်းမှန်သမျှနှင့်ရင်းတို့ဖြစ်ပေါ်လာအောင်ထောက်ပံ့ကူညီရသူများကိုပြင်းထန်စွာပြစ်တင်ရှုံချကြပါမည
်ပိုဟမ်မင်းကြီးဖရန်စစ်နဲ့နိုင်ငံတော်တန်ကမဟာနယခအဖွဲ့တို့ရန်ကုန်မြို့ကဘာအေးကုန်းမြစ်မှာတွေ့ဆုံခဲ့ကြတာပါပိုဟမ်မင်းကြီးကတော့ဗုဒ္ဓရဲ့တရားတော်အစိုးအမအောက်ကမြန်မာပြည်သူတွေအလုံးကိုလေးစားတဲ့အကြောင်းမှိတ်ကြားခဲ့ပါတယ်
။ Respirimo la mia stima per tutti coloro che in Myanmar vivono secondo le tradizioni religiose del Buddhismo. Attraverso gli insegnamenti del Buddha e la zelante testimonianza
ပိုဟမ်မင်းကြီးရဲ့မေတ္တာဓမ္မခီးစဉ်အဖြစ်မြန်မာနိုင်ငံကိုကြွားရောက်တဲ့၃ရက်တာအတွင်းနိုင်ငံကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေနဲ့တရားတွေ့ဆုံဆွေးနွေးသလိုရန်ကုန်မြို့မှာလည်းလူပေါင်း100,000တယောက်တဲ့လူမှုဝတ်ပြုဆုတောင်းပွဲကိုလည်းငြိမ်းချမ်းစွာကျင်းပနိုင်ခဲ့တာပါပိုဟမ်မင်းကြီးရဲ့မြန်မာခီးစဉ်ကြောင့်မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နောက်မြန်မာပြည်သူလူထုရဲ့မတူကွဲပြားတဲ့ဘာသာကိုးကွယ်မှုတွေကိုလက်ခံနိုင်မှုကိုထင်ဟပ်ပေါ်လွင်စေတယ်လို့အစ္စလမ်ဓမ္မဗိမာန်ရဲ့ဦးဆောင်စောအေးမှုဆရာဦးအေးလွင်ကပြောပါတယ
်။ဟိုမတူကွဲပြားမှုကိုအမှားတစ်ခုအနေနဲ့ဘယ်တော့မှမမီးဆိုင်ရဘူးပြ။အမြဲတမ်းနဲ့နင်းနေထွေးထွေးနဲ့ကြိုးစားခဲ့တယ်ဒီ။သို့တော့တွေးထိုးလှုံ့ဆော်မှုတွေရှိတယ်။ဘာသာတရားအကဲဆက်တဲ့ပုံမှာအဲ့ဒါကိုအမျက်ထုတ်ပြီးတော့ပါ။ဟိုဆုံးဆွာနေတဲ့လူတွေရဲ့အစိတ်အတော့ကတော့တော်တော်လေးပြတ်လတ်နေတာရှိတယ်။
ပိုဟမ်မင်းကြီးနဲ့တွေ့ဆုံခဲ့တဲ့ဟိန္ဒူဘာသာရေးအသင်းချုပ်ရဲ့အတွင်းရေးမှူးဦးကျော်သူကတော့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ကိုပိုပြီးတော့မှပေါ်လွင်စေတယ်လို့ပြောပါတယ်
။ဘုရားဘာသာကြီးကျူးတယ်ဆိုတဲ့ဟာဟိုလည်းခံမှုကျွန်တော်တို့လွတ်လပ်စွာအရာတိုင်းကကိုးကွယ်ခွင့်ရှိတယ်လေ။အဲ့ဒါတော့ဘယ်နိုင်ငံမှာတော့သိမှရှိဘူးကျွန်တော်တို့မြန်မာနိုင်ငံမှာဘာသာပေါင်းစုံကျွန်တော်လွတ်လပ်လာနေလို့ထင်လို့ရတယ်။
ခိုင်ပြည်နယ်ရဲ့အချမ်းဖတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်6သိန်းကျော်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးဗုဒ္ဓဘာသာအများစုဖြစ်တဲ့မြန်မာနိုင်ငံတွင်မွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုဖိနှိပ်မှုအဖြစ်ကမ္ဘာမျက်နှာစာမှာရှုမြင်ခံရမှုကနေရောပါသက်သာသွားစေမယ်လို့အစ္စလမ်ဓမ္မဗိမာန်ရဲ့ဦးဆောင်စောအေးမှုဆရာဦးအေးလွင်ကပြောပါတယ
်။တကယ်ကဘာမှာတော့ဒီပုံရိပ်ကပေါ့ဒီ image လေးကတော့တော်တော်လေးတော့ဟိုကောင်းသောအပြုသဘောဆောင်တဲ့ image တစ်ခုဖြစ်ပါတယ်။လက်တွေ့မှာလည်းပဲဒီလို PP ဖြစ်နေ
ပြည်နဲ့အထောက်အထားနဲ့လုပ်ပြလိုက်မယ်ဆိုရင်တော့ကျွန်တော်တို့ဘုံမှာအဲ့လိုထင်မှန်နေလို့ယူဆချက်ဖြစ်ပြပတ်ကြသွားမှာပဲမြန်မာနိုင်ငံခီးစဉ်အတွင်းပုတ်ရဟန်းမင်းကြီး
ဒါပြင်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကင်တွေကြားငြိမ်းချမ်းရေးအတွက်ကြိုးပမ်းနေကြဒါတွေမှာလဲအားလုံးပါဝင်ကြဖို့တိုက်တွန်းခဲ့ပါတယ်ရှင်မတ်တင်ကြီးထပ်ပြောပြတော့တာဖြစ်ပါတယ်ဒေါ်ရရှင်မြတ်ခင်ဗျာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့တရုတ်ပြည်ကိုသွားရောက်မှာဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ဒီခီးစဉ်ဟာ NLD
အစိုးရရဲ့ဖိတ်ကြားချက်အရ Ruinya Doga de Yina Patalu, Sunu Nine Lu, Stimson Center, Tudizana Puega, Tio Yia, Chanjindu, Yunsanga, Tontabari.
That the issue of Sino-Myanmar economic corridor is going to come up, and the issues of the Rakhine crisis is going to come up. Myanmar has already reached the consensus.
Two keys in Dream, Tio Mima, Siva Yipuban, Sawyamu Sanya, Kisayatri, Sunu Nine Lu, the Kabitipakane Patalu, Sunu Mava, Dabi in Bangladesh, Pet, Tribidwari, Duka de Yina Patalu. Bangladesh Nagane, a pian and lamb below the bottle game hood we yat harry, so the Kisayakuli, the Onsan Sujiga, Sudi Lee Melu, Timare. Did the cow keys a ma musum, see Mangano, Kisa Mugu, Swinny Lee Melu, Rotjama Mimau.
The only thing I eat when ye one ye have bigger at the Rimbate, Nibiroma Timbare, Satonje Miao, Asam Siwego, Teo Kaja Nunga, Jakan Jotanago, Kana, Dongu, Quavi, Piacimbo, a champu, Twagabare. When ye one ye a champu Jedama, ကျခိုင်းဒေသတည်ငြိမ်အေးချမ်းဖို့နဲ့နောက်ထပ်တိခတ်တက်ခဲ့မှုတွေမဖြစ်ပေါ်စေရေးထိမ့်သိမ်းဖို့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံဆွေးနွေးပွဲအတွက်ကောင်းမွန်တဲ့နည်းလမ်းရှာဖို့နဲ့နှစ်နိုင်ငံသဘောတူစာချုပ်အမြန်ဆုံးချုပ်ဆိုပြီးဆင်းရဲနွမ်းပါမှုလျှော့ချရေးဆောင်ရွက်ဖို့တို့ကိုတိုက်တွန်းခဲ့ပါတယ်။ဘေကျင်းမြို့မှာကျင်းပတဲ့တရုတ်ကွန်မြူနတီပါတီနဲ့ပြည်ပန
ไอ้ปาร์ตี้กองทัพมอง200ลောက်ตองแต่มาไอ้นี่มาอคุขึ้นเนี่ยปัดตะเต globalization โหหาမျိုး financial crisis โหหาမျိုးဒါမျိုးတွေကိုဘယ်လိုဖြေရှင်းရမလဲဆိုပြီး why be အဖြေရှားရမယ်သူကကွန်မြူနတီပါတီမှာမဟုတ်ဘူးတခြားဘက်ဆုံးပါတီအသီးသီးကလူတွေကိုဖိတ်ပြီးတော့ခေါင်းဆောင်တွေဖိတ်ပြီးတော့အမြင်တွေဖလဲတာအဲ့တော့ဗမာပြည်အတွက်ကဘာအကျိုးရှိလဲဆိုတရုတ်ပြည်ကချထားတဲ့ဖွံ့ဖြိုးတိုးတက်မှုလမ်းကြောင်းကနေကိုရစင်ရထိုက်တာကိုရနိုင်တာလေးကိုဆွဲယူနိုင်တာပေါ့ဗျာ
ဒေါန်ဆန်းစုကြည်ရဲ့အခုတစ်ခေါက်တရုတ်နိုင်ငံခီးစဉ်ဟာ NLD အစိုးရတက်လာပြီးနောက်ပိုင်းသုံးငြိမ်မြောက်တွားရောက်တဲ့ခီးစဉ်ဖြစ်တဲ့အတွက် NLD အစိုးရရဲ့နိုင်ငံသားရေးမူဝါဒမှာတရုတ်ရဲ့ရေးပါမှုကိုထင်ဟပ်စေတယ်လို့Miss Yun San ga tong tat ba de.
I'm sure issues of other relations will be raised during her trip, but more importantly, this is her third visit of China.
Dong San Su Ji ye ki sin twin nai ngan a pyan lan sat san yi tu mi me ki sat yet dwi ko sin nui pu ti ja ba de. Po pi adika ja da ga do NLD a su ya tit la pi naw pai da ha tu ma ye tong chin myaw ki sin phit de twi da ko chi yin NLD a su ya ye nai ngan ja yi mu ba da ma ပြုတ်နိုင်ငံရဲ့အရေးပါမှုကိုထင်ဟပြတ်တာနေတယ်ဆိုတာကတော့ထူးခြားမှုအဖြစ်တွေးနိုင်ပါလေ
။တရုတ်နိုင်ငံဘီဂျင်းမြို့မှာကျင်းပမဲ့တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ခေါင်းဆောင်များညီလာခံကိုဒီဇင်ဘာလ1ရက်ကနေ3ရက်နေ့ထိကျင်းပမှာဖြစ်ပြီးဖွင့်ပွဲနေ့မှာတော့တရုတ်သမ္မတရှီကျင်းမင်ကိုယ်တိုင်မိကွန်းပြောကြားမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတံလွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပလီနေ့မနေ့ကင်းထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်။လိုင်းနိုမီတာ32 40တို့အပြင်လိုင်းနိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ယူဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်ကိုတင်ပြမှာဖြစ်သလိုအင်္ဂလိပ်စာသင်ခန်းစာနဲ့သူယုံကြည်ရအဆရှိတဲ့အစီအစဉ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အဲ့ဒါပြင
်တရုတ်ကဒီပါဝါပတ်ဝန်းကျင်ထင်းသိမ်းရေးအပါအဝင်ပေါ့ဟုတ်တော်တော်လေးသူတို့ပပနဲ့နဲ့ပြင်ဆင်လာတယ်လို့ကျွန်တော်မြင်ပါတယ်
ဒါကတော့မြမရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားမှာပါအခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်ကိုမူလအားပေါ်မပြတ်ဥကြော်စံတာနဲ့အတူတင်ပြပေးပါမယ
်မြန်မာနိုင်ငံရဲ့ရခိုင်ပြည်ထောင်စုနောက်တစ်ခုဆွဲကောင်းစဉ်နဲ့အန်သနီဒေးဗစ်စေတာထားကို Asia Times မှာဖော်ရပါတယ်ရိုဟင်ဂျာစစ်သွေးကြော်တွေရဲ့တိုက်ခိုက်မှုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကရဲရဲဆဲဆဲတံမြန်တိုက်ခိုက်လိုက်တဲ့ဖြစ်ရဟာမြန်မာပြည်အနောက်ဘက်ရခိုင်ပြည်နယ်ရဲ့မတည်ငြိမ်မှုကိုစတင်ဖွင့်ပြလိုက်တာပဲဖြစ်ပါတယ်။အစာစစ်သွေးကြော်တွေဟာဒုက္ခသည်စခန်းထဲခိုလှုံပုန်းအောင်နေရတာပြန်လည်လူစုပြီးတခါတိုက်လာအောင်မလားဆိုတာကတော့မသေးကြပါဘူး။အဲ့လိုထပ်တိုက်လာမယ်ဆိုရင်တော့လောလောဆယ်မင်းများဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်ခွန်သိမ့်ကျော်ပြန်လည်လက်ခံရေးအခြေအနေကိုပုံမှုဆုတ်ထွေးစေပြီးလမ်းလွဲသွားနိုင်တဲ့အခြေအနေရှိနေပါတယ်။ဒါမှမဟုတ်သေချာတာတစ်ခုကတော့မြန်မာစစ်တပ်ဟာအစာထက်ပိုအင်အားကောင်းပြီးစဉ်နှံ့ရီဝါတဲ့ရခိုင်ဘုရားဝါသာစပုံအဖွဲ့အာဂန်အာမီခေါ် AA နဲ့ရင်ဆိုင်နေရတာပဲဖြစ်ပါတယ်အခုခါ AA ဟာရခိုင်မြောက်ပိုင်းအခြေအနေရှုပ်ထွေးမှုကိုအခွင့်အောင်းယူပြီးရခိုင်မှာအခြေဆိုင်လာနေပါတယ်2009ခုနှစ်တုန်းက KIA ရုပ်စီမှာစတင်ဖွဲ့စည်းခဲ့တဲ့ AA မှာကြောက်စိမ့်တွင်းမှာအလုံးလုံးနေရတဲ့ရခိုင်လူငယ်တွေအများအပြားဝင်ရောက်ကြပြီးအခုခါတိုက်ခိုက်ရေးတပ်သား2000ခန့်ရှိနေပြီဖြစ်ပါတယ်လက်ကျင်ပြည်သားအရန်တပ်ဖွဲ့ဝင်တွေလည်းအများအပြားရှိနေပါတယ်ကချင်နဲ့ကိုကန်တိုက်ပွဲတွေမှာတိုက်ခိုက်ရေးအတွေ့အကြုံတွေရှိခဲ့တဲ့အေအေဟာလောင်ချာနဲ့မော်တာတွေလည်းပိုင်ဆိုင်ထားပါတယ်။ရခိုင်ပြည်နယ်ရောက်လာတော့အစင်းရဲဆုံးပြည်နယ်ရဲ့စီးရဲနံပါတ်ရဲ့ကျေးလက်လူထုကထောက်ခံကြတာကြောင့်နိုင်ငံရေးအရအင်အားပိုကောင်းလာစေပါတယ်။တစ်ဖက်မှာလည်းအေအေဟာ PNCC ခေါ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်နေပါတယ်။ NCA ကိုလက်မှတ်ရေးထိုးဖို့ညှဉ်းဆန်ထားတဲ့ FPNCC ရဲ့ကအင်အားအကောင်ဆုံး UWSA ကလည်းအေအေကိုအဓိကအဖြစ်ထောက်ပံ့ကူညီရဖြစ်ပါတယ်။လူဝင်ပါခုနှစ်တုန်းကကလနာမြစ်တွင်းမှာစစ်သင်္ဘောတစ်စင်းကိုအေအေကရုတ်တရက်တိုက်ခတ်ခဲ့တဲ့အတွက်စစ်အရာရှိသူပါဝင်စစ်သား30ကျော်သေဆုံးပြီးအများအပြားဒဏ်ရာရှိသွားခဲ့တယ်လို့စစ်တပ်နဲ့နှိစက်တဲ့သတင်းရက်ွက်ကဆိုပါတယ်။ဒီကိစ္စရဲ့နောက် ARSA တို့ရဲ့တိုက်ခတ်ခံရမှုတွေရဲ့ကြောင့်ရခိုင်မှာတာဝန်ကျနေတဲ့စစ်တိုင်းမှုပြောင်းရွှေ့ခံသွားရတယ်လို့ဆိုပါတယ်။မကြသင့်ဒီကပြင်သစ်နိုင်ငံထုလူဖီဂရိုသတင်းစာနဲ့ပြုလုပ်တဲ့အင်တာဗျူးမှာတော့IRS နဲ့ပူပေါင်းတိုက်မယ်ဆိုတဲ့ထင်မြင်ချက်တွေကို AA ကောင်းဆောင်ထွန်းမြတ်နိုင်ငံညင်းဆိုပြီးဒီမွတ်စလင်နဲ့မြန်မာပဋိပက္ခမှာဘေးထွက်နေမယ်လို့ပြောဆိုခဲ့ကြောင်းရေးသားထားပါရခင်ဗျာ
Channel News Asia Online မှာလက်ထောက်ပတ်မောက်ခငယ်ချင်းပေါင်ကစ်ကန်ရေးသားထားတဲ့တုံးသက်ချက်ဆောင်းပါးကိုကောင်းလို့တင်ပြရမယ်ဆိုရင်ဖြင့်အချင်းယူကြိုတင်ပြင်ဆင်ထားတဲ့ပုံရံမင်းကြီး Francis ရဲ့မြန်မာနိုင်ငံခီးစဉ်ဟာမြန်မာနိုင်ငံနဲ့ဗာတီကန်နန်းတော်တို့ကြားဆက်ဆံရေးပုံမှန်ခိုင်မြဲစေတဲ့အတွက်မြန်မာနိုင်ငံအတွင်းကလူနည်းစုကက်သလစ်ဘာသာဝင်တွေအားရကျေနပ်เสียဖြစ်ပေမဲ့ခီးစဉ်တွင်ပွေဟမ်းမင်းကြီးကရိုဟင်ဂျာဆိုတဲ့စကားလုံးမတုံ့ဆွဲခဲ့တဲ့အတွက်ရှုပ်ထွေးစရာတွေဖြစ်ခဲ့တယ်လို့သုံးသက်လေးတာသူတယောက်ကပြောတဲ့အကြောင်းအစချီပြီးတော့ရေးသားထားပါတယ်။ပွေဟမ်းမင်းကြီးဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့လာရောက်ခဲ့တာဖြစ်ပြီးတော့လွန်ခဲ့တဲ့ဩဂုတ်လတွေကဒီခီးစဉ်ကိုစီစဉ်ခဲ့တာဖြစ်ပါတယ်။ဒီခီးစဉ်ရဲ့ဦးစားပေးအချက်၃ချက်ကတော့သူ့ခီးစဉ်ကမြန်မာနိုင်ငံရဲ့နိုင်ငံရေးအတွင်းပြည်လက္ခဏာကိုမြင်သာစေဖို့ဘာသာရေးနဲ့ရိုဟင်ဂျာအရေးကိစ္စတွေဖြစ်တယ်လို့ဆိုပါတယ်ပုဂ္ဂိုလ်ဟမ်းမင်းကြီး Francis ဟာမြန်မာနိုင်ငံကိုပထမဦးဆုံးလာရောက်တဲ့ပုဂ္ဂိုလ်ဟမ်းမင်းကြီးဖြစ်တယ်လို့ပြီးခဲ့တဲ့မေလအတွင်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာဗာတီကန်နန်းတော်နဲ့မြန်မာနိုင်ငံတို့ကြားအပြည့်အဝတန်တမန်အဆက်အသွယ်ထားရှိဖို့ကိစ္စသဘောတူညီခဲ့ကြပြီးပုဂ္ဂိုလ်ဟမ်းမင်းကြီးရဲ့ခီးစဉ်ကနိုင်ငံခြားနိုင်ငံရေးအရဆက်ဆံမှုကိုပုံမူအားကောင်းစေခဲ့ပါတယ်နောက်တစ်ချက်ကတော့လူဦးရေ50တန်းရှိတဲ့မြန်မာနိုင်ငံအတွင်းကခရီးယန်ကက်သလစ်ဘာသာဝင်9000အတွက်ဝန်တာပီတိဖြစ်စေခဲ့ပါတယ်တတိယအချက်ဖြစ်တဲ့ ရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခအရေးကတော့စိတ်ဝင်စားစရာအကောင်းဆုံးကိစ္စဖြစ်ပါတယ်။ပုံရဟမင်းကြီးမြန်မာနိုင်ငံကိုတွားရောက်တဲ့အချိန်ဟာရခိုင်ပြည်နယ်မြောက်ပိုင်းကလူနည်းစုရိုဟင်ဂျာတွေအပေါ်ရဲရဲဆက်ဆက်ဖိနှိပ်မှုတွေကြောင့်မြန်မာအစိုးရဟာနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကြုံတွေ့နေရခြင်းဖြစ်ပါတယ်။ပုံရဟမင်းကြီးရဲ့ခီးစဉ်ဟာနှစ်နိုင်ငံကြားနိုင်ငံရေးတန်တမာရေးအားကောင်းစေခဲ့တယ်။ဘာသာရေးအရခရီးရန်ဘာသာဝင်တွေအတွက်ဝမ်းမြောက်ဝမ်းသာဖြစ်စေခဲ့တယ်။ဒါပေမဲ့သတင်းစကားအရကတော့ဝေဝါးနေပါတယ်စသဖြင့်ရေးသားထားပါတယ်။
ရှင်များရှင်ရခိုင်ပြည်နယ်ရေးကြောင်းနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေချိန်မှာပဲမြန်မာကောင်းဆောင်တွေနဲ့တရုတ်နိုင်ငံကြားဆက်ဆံရေးခက်ဆိတ်ဆိတ်တွေ့လာနေရပါတယ်မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်တရုတ်ပြည်ကပြန်ရောက်လာလာခြင်းဆိုသလိုပဲနိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာလည်းနိုင်ငံရေးပါတီခေါင်းဆောင်တွေညီလာခံကိုတက်ဖို့ပေကျင်းမြို့တော်ကိုသွားမယ့်အကြောင်းကြေညာထားပါတယ်ရခိုင်ရေးကြောင်းမြန်မာနဲ့နိုင်ငံတကာဆက်ဆံရေးအပေါ်ဘယ်လောက်အထိရိုက်ခတ်နေပြီလဲနိုင်ငံတကာဆက်ဆံရေးမှာအရှိနဲ့အနောက်ဘယ်သူကပို့အရေးကြီးလာနေပြီလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့ဒီ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာပါမယ်။မနေ့ကနေ့နားဆင်နေကြ American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကအစီအစဉ်တင်ဆက်ပေးနေတာပါ။
ဒီမြင့်တဲ့အကျင့်ပြတ်မင်း EDM အတုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က beating beating ကရိုက်တာနှက်တာ a-d-e-a-d dead သေတာ h-o-r-s-e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီဘက်ကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါလေ။ကျမတို့မြန်မာမှာလဲချွဲပါဆောင်တီသဲသဲရေသွန်းဆိုတဲ့စကားမျိုးလိုပေါ့။အကျိုးမရှိမဲ့ဟာမျိုးညှို့လင့်ကျက်တဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါလေ။ဒီတော့နဲ့ပတ်သက်လို့ George Cooper ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာ။အချီနီးပါ။သူကအသက်သာအသေးခံသွားမယ်။အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျောလင်းချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ဥကျော်သန္တာရဲ့အပတ်စဉ်မြန်မာရေးတုံးသက်ချက်ကိုတင်ဆက်ပေးပါရမယ်။ရခိုင်ရေးနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံအတိုင်းဝန်ကမြန်မာနိုင်ငံကိုဝေဖန်ရှုံချရှောင်ကျဉ်မှုစ조사နေချိန်မှာတရုတ်နိုင်ငံကတော့ဆက်ဆံရေးကောင်းတဲ့ကောင်းအောင်လှုပ်ဆောင်လာနေပါတယ်။အဲ့ဒီအချိန်မှာဘာတွေသတိထားရသလဲ။တရုတ်ဩဇာစက်ကွင်းတွေကိုလုံလုံကျောက်ရောက်သွားနိုင်သလားဆိုတာကိုဥကျော်သန္တာကဆွေးနွေးတင်ပြမင်းမြန်ရမှာတင်းစားဆရာဦးကျော်ရင်မြင့်ကအခုလို့စပြီးတော့ပြောပါရခင်ဗျာ
အရင်လုံးကမြန်မာကတရုတ်ကိုဆက်ဆံနေနေရမှာနည်းနည်းတတိလေးနဲ့ချိန်ပြီးတော့ဗောနော်အထူးသဖြင့်ဒီမိုကရေစီတမားတွေကတတိလေးနဲ့ချိန်ပြီးတော့ဆက်ဆံခဲ့ရတဲ့အနေအထားမှာရှိပါတယ်ရခိုင်ကိစ္စပေါ်လာတဲ့အချိန်မှာအနောက်နိုင်ငံတွေကဒီဟိုသူတို့ကကျွန်တော်တို့လောက်ဟိုပြောရင်ဟိုအာရှလူတွေလောက်ဒီအခြေအနေပေါ်မှာပြီးတော့နားမလဲပဲနဲ့ ဝိုင်းပြီးတော့မှတွန်းပို့လိုက်တဲ့အခါမှာမြန်မာကိုဟိုပြောရတော့ဟိုစကားရိုင်းနေရိုင်းပါတယ်ဟိုတရုတ်ဘက်ကိုတောချောက်လိုက်တယ်လို့ပဲကျွန်တော်တို့အဲ့လိုခံစားရပါတယ်ဗျာ
တချိန်လုံးကတော့မြန်မာတွေဟာဆရာပြောသလိုပဲတရုတ်နဲ့ဆက်ဆံမှအောင်နည်းနည်းတွန်းဆုတော့ဖြစ်ခဲ့တယ်သိစိတ်မချဘူးမလွှဲပါလို့ဆက်ဆံရတယ်ဆိုတော့ဟုတ်ကဲ့ဆိုအဲ့ဒီစစ်တပ်တွေဗမာတွေရဲ့ရင်ထဲမှာပျောက်သွားအောင်တကယ်ရင်းနှီးနှီးအကူလာခြင်းစိတ်ပေါက်အောင်တရုတ်ဖက်ကောသူတို့ပြင်ဆင်တင်တာကိုပြင်ဆင်ခဲ့ကြပြီပြန်ပြင်ခဲ့ကြပြီလို့ဆရာထင်လားဆရာဥပမာအဖြစ်တဘာဝပတ်ဝန်းကျင်ဟုတ်ကဲ့ပြောပါဟုတ
်ကဲ့တရုတ်ကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအပါအဝင်ပေါ့ဟုတ်တော်တော်လေးသူတို့ပတ်ပတ်နဲ့နဲ့ပြင်ဆင်လာတယ်လို့ကျွန်တော်မြင်ပါတယ်အဲ one bed one one road ကလည်းသိမိကြခင်မှာသူတို့ကဘာကြီးကိုတရုတ်ကျိုးကြီးနဲ့ခြိဖို့လို့အတွက်ဒါကဘာကြီးနဲ့ပတ်ဖို့အတွက်သူတို့အစီအစဉ်ကြီးကကျွန်တော်တို့မြန်မာနိုင်ငံကလည်းအရေးကြီးတဲ့လမ်းကြောင်းရဲ့ထိပ်တုံးမှရှိနေတာဆိုတော့သူတို့ပပနနနဲ့မြန်မာကိုစီယုံနဲ့တင်းသွင်းနဲ့ဆွဲဆောင်တယ်လို့ကျွန်တော်တို့အဲ့ဒီလိုမြင်နေရ
။ဟုတ်ကဲ့အဲ့ဒီ one belt one road OBOR ပဲခေါ်ကြပါလို့ဆရာ။အဲ့ဒီ
ဟုတ်ကဲ့ OBOR ဟုတ်ကဲ့
။ဟုတ်ကဲ့။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယဘက်ကစပြီးတော့ပြောတယ်တရုတ်နဲ့အဲ့မြန်မာတို့ဘင်္ဂလားဒေ့ရှ်ကလက်ခံပြီးလုပ်လိုက်ခြင်းအပြင်မြန်မာနိုင်ငံမှာတရုတ်ပြည်ကအပေါ်စား quality ညံ့တဲ့ပစ္စည်းတွေသာဝင်လာမယ်မြန်မာတို့ဘာတို့ကတော့သဘာဝသံသရာအဖို့ရနဲ့အကုန်လုံးကုန်မိမယ်အဲ့ဒီအတွက်ပို့ပြီးတော့လမ်းပွင့်သွားစရာသာရှိတယ်လို့အိန္ဒိယဘက်ကထောက်ပြပါတယ်အိန္ဒိယနဲ့တရုတ်နဲ့အပြိုင်ဆိုင်ဖြစ်နေလို့မို့ဒီစကားပြောတယ်ဆိုတာလည်းပါကောင်းပါပါလိမ့်မယ်ဒါပေမဲ့အဲ့ချက်မှာမှန်ကန်မှုရောမရှိပါဆရာတစိတ္တမှန်တယ်လို့ပြောနိုင်မလား
ကျအိဒီယာဆိုတော့တအားနှောင့်ကြတယ်ဆရာတရုတ်ပစ္စည်းအပေါ်စားဟိုကျွန်တော်တို့အမိုက်ပုံကြီးလို့ရှင်းနေတာလေအဲသူတို့ဘက်ကစမ်းသပ်ပြီးတော့ရောင်းချတဲ့ပစ္စည်းတွေအများကြီးကျွန်တော်တို့စီမှာရောက်သွားပြီအဲနောက်တစ်ခါတင်ရန်သာတာဆိုတာလည်းတော်တော်လေးကုန်သလောက်နီးပါးဖြစ်နေပါအိန္ဒိယဆိုတာတိတ်နှောင့်ကြသွားပါပြီဆရာအဲ one by one ဆိုအကြောင်းကြီးမှတော့မဟုတ်ပါဘူးအဲဘယ်ဟာလဲဆိုရင်အရင်ကတည်းကတုံးမြန်မာကောနန်လက်စကုံတွေရေးပွင့်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီကိစ္စတွေပြီးသွားခဲ့ပါပြီ။
အဲ့တော့အခု OBOR ကြောင့်ပိုးပြီးပွင့်မသွားနိုင်ဘူးလား။အဲ့ဒီခဏပိုးပြီးသုံးတဲ့ဆိုးမလာနိုင်ဘူးလားဆိုတာတစ်ချက်ပါ။အဲ
့ကျွန်တော်ကတော့ဆရာအကောင်းမြင်တဲ့ဘက်မှာရှိတယ်ဆရာ။အဲတို့ပိုးပြီးတော့လမ်းသက်သက်တွေရေးကောင်းသွားမယ်ပေါ့နော်။အဲကုလူဆက်ဆံရေးတွေပိုးများသွားမယ်ဆိုရင်တော့ငကိုကလည်းဆရာတရားမဝင်ခိုးကြောင်ခိုးဝဲခိုးကြောင်ခိုးဝဲလို့ပြောတော့ဆရာဟိုဒိုးရိုးပေါ့သွားခြင်းမလို့သွားဝင်ခြင်းမလို့ဝင်ထွက်ခြင်းမလို့ထွက်ပြီးပွားကူတန်းနေတာဆိုတော့ဒီအဲ OBOR အကြောင်းတော့သိပြီးတော့ကျွန်တော်တော့ထိခိုက်ကြမရှိဘူးလို့မြင်ပါတယ်ကျွန်တော်ကတော့ OBOR ကိုပိုကောင်းလာစေလိမ့်မယ်လို့တောင်းမှကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံမှာလူတွေကအနောက်တကာကိစ္စကိုသိပြီးတော့အပြင်းထန်ပြောနေရတယ်ဒါအန္တရာယ်ရှိတယ်အရှိတကာလည်းပြင်းနေတာအတော်ကြာပြီထင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကဗမာပြည်သူတွေအလုံးလောက်သတိထားမိကြပါရဲ့လား
ကျွန်တော်တော့ဆရာထားမိရမထင်ပါဘူးဆရာတရုတ်ကအင်မတန်မှဟိုပန်းနဲ့ပါတယ်ဆက်ဆံရေးလည်းအင်မတန်ကောင်းတယ်ကျွန်တော်တို့ထားပါတယ်ကျွန်တော်မန္တလေးရဆိုမန္တလေးစကားပဲပြောပြရပြီတော့ဝက်တုံတွေလည်းရေးဆိုပြီးတော့ဆောင်းမစီသူတို့တရုတ်အန်ဒရယ်ဘာညာဆိုတော့ကျွန်တော်တို့ဝိထုတွေအများကြီးရေးခဲ့ကြသတိပေးခဲ့ကြအဲတန်ကြောင်းခောက်ခဲ့ကြတာဒါလည်းပြီးသွားပါပြီတရုတ်တီကအင်မတန်မှပန်းနဲ့လိမ်မာတဲ့ကြယောရာနှောရာပေါင်းနာကျင်းတာအကုန်လုံးလိမ်မာတဲ့အတွက်ကြောင့်မလို့မြန်မာထဲမှာစိတ်ဝင်ပြတ်နှက်မှုကတော်တော်ကိုမြင့်တွယ်သွားပြီဆရာ90နောက်ပိုင်းမှာတော်တော်ကိုမြင့်တွယ်သွားပါပြီ
ဆိုနောက်တစ်ခုကအဲ့ဒီသူတို့ရဲ့ပန်းနဲ့လိမ်မာမှုကြောင့်စီးပွားရေးကိုသူတို့ထိုးဖောက်လာနိုင်တယ်လူမှုဆက်ဆံရေးကောင်းလာတယ်ဒါပေမဲ့မြန်မာပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့ပါနာလိမ်မာလွန်းနေလို့များပြောရလိမ့်မလားဒီဒီဆောင်စုညီညာရေးပေါ်ဆောင်တဲ့နေရာမှာတေဟုဟာအဲ့ဒီနေဆက်ဒေတာအဓိကသူတို့ရဲ့မြန်မာနိုင်ငံကတိုင်းရင်းသားအင်အားစုတွေထက်မှာညာလေယုံဒွေအကူရတဲ့ဘတ်တဖွဲ့ဆိုရပါစား GWS ဒီကဆင်းသူတို့များပိုင်းမှာဖွဲ့ပြီးတော့စီယုံထားတယ်ဒီကိစ္စမှာတော့တေဟုကမြန်မာနိုင်ငံပေါ် leverage ပေါ်လေအ short in လုပ်ပြီးတော့ကစားနေတာအဲ့ဒီကိစ္စမှာတော့သူတို့ပါနာလွန်းနေသလားသူတို့အကျိုးအတွက်
ပါနတဘောဆရာဟိုတရုတ်ကအခုမှမဟုတ်ပါဘူးဆရာရဲ့ဟိုဗမာပြည်ကွန်မြူနတီပါတီခေတ်ကလေးကဟိုကြေးကလေးကပါဒီအစိုးရကိုဆန့်ကျင်တဲ့လက်နက်ကင်အဖွဲ့အစည်းများကိုဆက်ဆံမှုတန်တကတိလိုရင်းလိုသလိုတုံးချနိုင်မှုပိုင်းမှာလည်းသူတို့ဗျူဟာတွေရှိပါလိမ့်မယ်ဆရာအင်တာရီကလည်းအခုလည်းအဲ့ဒီဓာတ်တွေနဲ့ပဲဆက်ပြီးပြင်သုံးနေတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
ဆိုတော့မြန်မာပြည်တိုင်းရင်းသားတွေအတွက်ညီညာရေးမရဘူးပေါ့ဆရာသူတို့အဲ့လိုလုပ်နေတော့သူတို့အကျိုးတည်းသူတို့ကစားနေတဲ့အတွက်ကြောင
့်ပြောရရင်တော့သူတို့ရဲ့အကျိုးအတွက်အကျိုးမရှိဘူးဆိုရင်တော့ညီညာရေးကလောက်ရတာခဲ့ဦးမှာပဲဆရာ
ဟုတ်ကဲ့အဲ့ဆိုတော့အဲ့
ဒီဆရာ OBOR ကညီညာရေးနဲ့လည်းဆိုင်နေမှထင်တယ်ဆရာသူရဲ့ OBOR အောင်မြင်ဖို့လို့အတွက်ဆိုလို့ရှိရင်မြန်မာနိုင်ငံငြိမ်းချမ်းမှုတော့လိုလိမ့်မယ်ဆရာမြန်မာနိုင်ငံမငြိမ်းချမ်းမဲ့နဲ့ OBOR လုပ်ချင်တော့သိင်ချင်မပြေတော့ပါဘူးဗျာ
ဒါပေမဲ့အခုညီညာရေးနဲ့ပတ်သက်ပြီးတော့ UWSC ဥဆောင်ပြီးတော့ဖွဲ့စည်းတဲ့ FPNCC ဆိုတဲ့အဖွဲ့ပေါ့ Water ဖွဲ့ဥဆောင်ပြီးတော့မြောက်ပိုင်းအဖွဲ့တွေအများကြီးပါဝင်တယ်အင်မတန်အင်အားကောင်းတဲ့အဖွဲ့တွေအဓိကကြတဲ့
အင်အား
တွေဟုတ်ကဲ့ဒီအဖွဲ့တွေပါဒီအဖွဲ့တွေရဲ့နောက်ွယ်မှာတရုတ်ကရပ်တည်နေတဲ့ဥမာအဖြစ် NCO ကိုလက်မှတ်မထိုးဘဲနဲ့ဖီဂျာလန်းစင်တင်တာလို့ဟောတာအကုန်လုံးတရုတ်ရဲ့ဩဇာတရုတ်ပြောရလို့ပြောနေကြတယ်ဆရာအဲဆိုတရုတ်ကဘာဖြစ်လို့ဒီငင်းငယ်ရေးကိုဖြစ်အောင်မလုပ်နိုင်တာလဲလူတွေကအများကြီးမေးခွန်းထုတ်ပြပါတယ်။အင
်းဆရာမလုပ်ချင်သေးလို့ဆိုကျွန်တော်တော့အဲ့လိုပဲမြင်ပါတယ်။
တချို့ကတော့ဒါဟာမြန်မာနိုင်ငံအစိုးရဘက်မှသူတို့အရှော့တင်းလုပ်ပြီးတော့ကစားကျင်တယ်လို့ကစားလို့ရအောင်ပေါ့။မြန်မာနိုင်ငံဟာတရုတ်ရဲ့အတင်းလူကျင်တဲ့အချက်ကိုမလိုက်နိုင်ဘူးဆိုရင်ဒီတိုင်းရင်းသားတွေကငင်းငယ်ရေးမရနိုင်ဘူးဆိုတော့လုံးဝသူတို့ရဲ့အလိုအတိုင်းလိုက်နိုင်နိုင်အောင်သူတို့အရှော့တင်းလုပ်ပြီးတော့ကစားတယ်လို့သုံးသပ်ကြပါတယ်။ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့ဟုတ်ကဲ့အဲ့ဒီဆိုမြန်မာဘက်ကဘာလုပ်သင့်တယ်ဆရာဆက်လက်ပြီးတော့မထွက်တာမချစ်တော့လဲအောက်ကနန်းနေရမှာလားလို့
ဆရာဒီအချိန်ကြီးရတော့ဆရာကျင်းလို့မရဘူးဆိုတဲ့အချိန်ကြီးလို့ပဲကျွန်တော်အဲ့လိုမြင်နေဆရာအဲဟိုဆရာလေးဖတ်ရမှာပါအဲဟိုတင်ဘိုးချုပ်ဦးကြီးမင်းအွန်လိုင်းတရုတ်ကိုသွားတဲ့နေ့ China Daily မှာရေးထားတာဖတ်လိုက်ရတယ်တရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အင်းမီချင်းနိုင်ငံတခုဖြစ်တယ်လို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့နိုင်ငံတခုလည်းဖြစ်တယ်ဆိုတော့သုံးလုံးတရာကိုတွေ့လိုက်တယ်ဆရာအဲ့ဒီစကားကိုကျွန်တော်သိချင်ပါတော့နည်းနည်းဆန်းပြရတယ်ဆရာ
ဆန်းပြရုံကလားဆရာဘဝင်မကြတော့မဖြစ်ဘူးလားဆရာအဲ့သုံးလုံးတည
်းဆရာကြီးနေတာပဲကောင်းပါတယ်ဆရာ
ဆိုတော့မြန်မာပြည်သားအဲ့လိုသူတို့ရဲ့တာဝန်ရှိတဲ့နိုင်ငံပေါ့ပမာတိပြည်ပေါ်မှာသူတို့ဟာ
ဟုတ်တယ်ဆရာ
Big Brother လုပ်မယ်ဆိုရင်တော့ဒါပြည်နယ်ဆရာလားမြန်မာနိုင်ငံသားတော်တော်များများအားလုံးလက်ခံနိုင်မှာဆရာ
အဲဆရာခုနလိုတဲ့ငြီးနေတော့မယ်ဆရာရယ်မဝေးဖန်တော့ပါဘူးဆရာရယ
်နောက်တော့ကျွန်တော်စီးပွားရေးပိုင်းမှာတခုမေးဖို့ကြံရဲဆရာအဲ့ဟာဘာလဲဆိုတော့သူတို့ဒီကြောက်ဖြူဘက်မှာလုပ်နေတဲ့အထူးစီးပွားရေးဇုံတို့ဘာလို့ဆိုတာဒေါ်လာ3000နဲ့ချီပြီးတော့လုံးမဲ့ project တွေဖြစ်ပါတယ
်
ဒါပေမဲ့အရင်ကနဲ့ပတ်သက်ပြီးတော့ကျွန်တော်နမူနာတစ်ခုဆရာသတိထားမိတာမဖြစ်ဘူးဒီသတိလင်္ကာမှာလည်းအဲ့ဒါမျိုးတွေလုတ်တာရှိတယ်ဒါပေမဲ့အဲ့ဒီစီမံကိန်းကြီးဟာအဲ့ဒီမျိုးသာပြီးသွားတယ်တရုတ်ကဖဲဝိုင်းထုတ်သလိုပဲငါတို့က85ဟန်နုစိုက်မယ်4ဘီလီယံဆိုရပါစို့ကဲမင်းတို့25ဟန်နုစိုက်ပါဆိုပြီးတော့1ဘီလီယံကိုတရုတ်ကထုတ်ချီးတယ်ချီးပြီးတော့အဲ့ဒီ project ကပြီးသွားပြီပြီးသွားတော့အဲ့ဒီသူတို့ထင်တဲ့အတိုင်းဘာမှဖြစ်မလာဘူးအဲ့ဒီ project ပြီးတယ်နိုင်ငံတကာလေဆိပ်ထားတယ်တနေ့မှမှခီးတယ်တစ်ဆယ်နှစ်ဆယ်လောက်ပဲဝင်နေသူတကယ်ကဘာမမဟပ်ဖြစ်မှထင်တာဘယ်သူမှလောက်ရောက်မလာတော့ဒီဖဲဝိုင်းမှာထိုးသလိုပဲပေါ့ဆရာဒိုင်းလူကြီးစီကပတ်စံချီပြီးတော့ထိုးတယ်အကျွေးသာထပ်တင်တဲ့အဖြစ်မျိုးကြုံရတယ်ဆရာအဲ့ဒါသတိလင်္ကာကိစ္စမှာလူတွေဝေဖန်သုံးသပ်ရေးသားကြတွေ့ရပါတယ်မြန်မာနိုင်ငံမှာအဲ့ဒီကြောက်ဖြူစီမံကိန်းလည်းမစားရပါခမန်းသူတို့လုပ်နေတာအဲ့လိုဖြစ်လာနိုင်မဲ့အန်ဒီရောမရှိဘူးလားဆရာဆရာလုံးဝကောင်းဖြစ်လာမလို့မျှော်လင့်နိုင်လားအဲ့ဒါဘာဖြစ်မ
ဲ့ဆရာကျောက်ဖြူကကြတော့တရုတ်အတွက်အရေးကြီးတဲ့ပင်လယ်ဆက်ပေါက်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီလမ်းကိုတော့သူပို့ပြီးကောင်းအောင်ပို့ပြီးပြရအောင်လှုပ်ချင်းအားဖြင့်သူ့အတွက်အကျိုးအများကြီးရှိတယ်ကြာအကျိုးအများကြီးရှိတဲ့အတွက်ကြောင့်မို့လို့ပြည်လင်္ကာနဲ့ဆက်လို့ရှိရင်တော့ကျောက်ဖြူစီမံကိန်းကပို့ပြီးတော့အကောင့်ထဲပေါ်နိုင်ကြရအလားအလာရှိ
တရုတ်အတွက်ကတော့ပို့ကောင်းအောင်လုပ်မယ်မြန်မာနိုင်ငံရဲ့သူတို့ပင်နယ်ထွက်ပေါက်လူချင်းလို့မြန်မာကိုဖြတ်ပြီးတော့ဆိုတာဟုတ်တယ်ဆိုရင်မြန်မာအတွက်ကောအကျိုးရှိမှာအခုကြောက်ဖြူဒေသခံတွေညှိကြတာကလည်းပဲသူတို့အလုတ်သမားကိုထမင်းကြက်အစားဟိုကခေါ်လာတယ်ဆိုတော့ဒီကလူတွေဟာဒါအမိုက်သိန်းနဲ့လုံးလျှောက်ပဲလုံနေရတယ်ဆိုရဲညှိတော့တာကလည်းအများအားကြားပါတယ်သူတို့တခြားမြန်မာနိုင်ငံမှာလုတဲ့တရုတ်စီးပွားရေးစီမံကိန်းတွေကလည်းအဲ့လိုပဲသူတို့ပြောကြတယ်ဆရာ
ကျွန်တော်ကတော့ဟိုချစ်ချစ်ပြင်းလို့နည်းနည်းလေးအထင်ကြီးတယ်ဆရာသူအဲ့ဒီလူကိုမှားရွင်းတဲ့ policy တွေကိုပြင်းလိမ့်မယ်လို့ထင်တယ်ဆရာခုကဟိုသရုပ်ရဲ့သက်ဆိုင်ရေးရန်ပြမှုဟိုခုနအခုနလာလုတဲ့အကောင့်တွေ foreign စီမံကိန်းကောင့်တွေပေါ်သူတွေရဲ့ရန်ပြမှုပေါ့လေအဲ့ဒါရောနောက်တစ်ခုအလုတ်သမားဆက်သူကခေါ်လာမှုရောအဲ့ဒီလိုကိစ္စတွေကြောင့်မလို့ tension တွေရှိနေတာဆရာအဲသူတို့ဘာဘာနန်းနဲ့ဟိုစီးပွားရေးလည်းလည်းပတ်ပတ်နဲ့ပေါင်းတဲ့ပြင်တဲ့လုတ်တဲ့ခိုင်တဲ့သွားလို့ရှိရင်တော့ အဲ့ဒီလိုဒေတာကန်နဲ့ဖြစ်တဲ့ပြဿနာလည်းနည်းသွားပြီးတော့ခုနပြုတ်ကတော့အကျိုးတော့အများကြီးယူပြီးရသွားမှာပါဒါပေမဲ့အဲ့ဒီလိုအခုအဖြစ်တွေပါသူတို့ပြေအောင်နောက်ပိုင်းမှာဒီခါကြောင်းနေမလို့ကျွန်တော်အဲ့ဒီလိုပြင်ထားတယ
်ဒါကတော့ဥကျော်စံတာနဲ့တရင်စာဆရာကြီးဥကျော်ရင်မြင့်တို့ဆွေးနွေးထားတဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျအခုကြားကြမှာကတော့ပြည်ထောင်ကြီးအစီအစဉ်မှာပြည်သူ့ကျန်းမာရေးဆိုင်ရာမဟာဗျူဟာရရှိခဲ့သူဒေါက်တာရင်ရင်ထွန်းငွေဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်။ဆွမ်အမေရိကန်ပြည်ထောင်စုကိုလွန်ခဲ့တဲ့ဆနစ်ကဖူပရက်ပညာသင်ဆုနဲ့ပြည်သူ့ကျန်းမာရေးမဟာဗျူဟာဆောင်ွယ်ကိုမိခင်နဲ့ကလေးကျမကြီးထူပြူပြီးယူဖို့တည်းရောက်ခဲ့ပါတယ်။ကျမဘွားတခြားမှာလည်းမိခင်နဲ့ကလေးကျမကြီးလုပ်ငန်းတွေကိုပဲဆောင်ရွက်ခဲ့ပါတယ်။အဲဒါကတော့မိခင်နဲ့ကလေးကျမကြီးဟာနိုင်ငံဖွံ့ဖြိုးတိုးတက်မှုရဲ့အဓိကပြာရုပ်ဖြစ်တယ်လို့ကျမယုံကြည်လို့ပါပဲ။နိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံကျမကြီးစင်တန်းကိုနှိုင်းရှင်တဲ့အခါမိခင်တင်လုံး၅နှစ်ယောက်ကလေးတင်လုံးဆိုတဲ့ပြည်ထောင်နဲ့တိုင်းကြပါပဲ။အမေရိကန်လိုဖွံ့ဖြိုးတိုးတက်ပြီးနိုင်ငံတွေမှာတော့မိခင်တင်တော်ကလေးတင်တော်ဟာမရှိလောက်နေပါပါတယ်။ဖွံ့ဖြိုးစက်နိုင်ငံတည်းကျမတို့မြန်မာနိုင်ငံမှာတော့မိခင်တွေကိုဝန်ဆောင်စင်မိုးဖွားစင်နဲ့မိတွင်ကာလတွေမှာမတည်တင်နဲ့တည်နေကြပါတယ်။တကယ်တော့ကိုဝန်ဆောင်တယောက်အတွက်အသက်အန္တရာယ်ရှိနိုင်တဲ့အခြေအနေကကမ္ဘာပဲနေရာမှာပဲနေနေအတူတူပဲဖြစ်ပါတယ်။ဒါပေမဲ့ဖွံ့ဖြိုးပြေးတဲ့နိုင်ငံတွေမှာတော့ပြေဆုံးတဲ့ကျမကြီးဆောက်ရှောက်မှုရတယ်။အထူးသဖြင့်ကလေးမိုးဖွားရမှာစီယုံစီကမ်းမှာပဲမွေးဖွားကြတဲ့အတွက်ကြောင့်မလို့ရေးပေါ်အခြေအနေကြုံလာရင်တောင်မှကုသမှုရရှိပြီးတော့မိခင်အသက်မတည်နိုင်ပါဘူး။ကျမတို့နိုင်ငံမှာတော့စီယုံမှာမွေးတာအတွက်မိခင်တွေကအိမ်မှာမွေးကြတာများပါတယ်။အထူးသဖြင့်ကြီးလက်ဒေသတွေမှာအိမ်မှာမွေးဖွားတဲ့အတွက်ကြောင့်မလို့စီယုံကိုရေးပေါ်အခြေအနေနဲ့ကြုံလာရင်ချိန်မီမရောက်နိုင်ကြပါဘူး။နောက်နှစ်ယောက်ကလေးတွေလည်းဒီလိုပါပဲ။နေမကောင်းဖြစ်ရင်တစ်ခါလေနေမကောင်းဖြစ်မှန်းတောင်မှမိဘတွေကမသိကြဘူး။ဘဝတက်ကူတောင်းမှုကိုလည်းအချိန်ကြီးမရကြဘူး။အဲ့အတွက်ကြောင့်မလို့ကလေးတွေတက်တည်ဆုံးကြရတာဖြစ်ပါတယ်။ကျမတို့မြန်မာနိုင်ငံမှာမိခင်တည်နှုံနေပါတော့အောင်မိခင်တွေကိုယ်ဝန်ဆောင်စဉ်ကလေးကသာပါဆရာမနဲ့ဆရာဝန်များနဲ့ကြားသာဖို့လိုပါတယ်။မွေးဖွားပြီးမွေးဖွားရမှလေစီုံစည်းကမ်းကိုမွေးဖွားရင်အကောင်းဆုံးပါပဲ။မဟုတ်ဘူးဆိုရင်တောင်မှမွေးဖွားတဲ့အချိန်ခါမှာရေးပေါ်အခြေအနေနဲ့ကြုံလာရင်မမွေးနိုင်ဘူးဆိုရင်ဆေးရုံကိုမမြန်သွားဖို့လိုပါတယ်။၅နှစ်ယောက်ကလေးတွေကိုလည်းယောဂကာကွယ်နိုင်အောင်ကာကွယ်ဆေးအချိန်မှန်ထိုးပေးဖို့လိုပါတယ်။နေမကောင်းဖြစ်ရင်လည်းတကြွနားလည်တဲ့ဓမ္မကြီးဝင်နေတဲ့ပြတ်သားဖို့လိုပါတယ်။ဆိုးရွားတဲ့ယောဂလက္ခဏာတွေတွေ့လာရင်ဆေးရုံကိုအချိန်မီပို့ပေးဖို့လိုပါတယ်။ဒါတွေအားလုံးကိုဓမ္မကြီးဝင်နေတဲ့ဒီပဲဆောင်ရွက်လို့မရပါဘူး။မိခင်ရေကိုယ်တိုင်းနဲ့သူတို့ရဲ့မိသားစုဝင်တွေရရတွေကပါပူပေါင်းပါဝင်ဆောင်ရွက်နိုင်မှုလို့ပါတယ်။ကျမတို့အားလုံးဝိုင်းဝန်းဆောင်ရွက်ကြမယ်ဆိုရင်ဖြင့်မိခင်ရေကလေးတွေရဲ့အသက်ကိုကယ်နိုင်မယ်လို့ကျွန်မယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့မတ်မိုးဖြူစီစဉ်တက်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်2019ခုနှစ်ဟာ ISIS တို့အတွက်အချိန်မကောင်းတဲ့နှစ်ဖြစ်ပါတယ်ပြီးခဲ့တဲ့10လအတွင်းအီရတ်နိုင်ငံမှာသူတို့ရရှိထားတဲ့ခြေကုပ်စခန်းအားလုံးနဲ့သူတို့ရဲ့နေမျိုးအားလုံးလူလူကိုဆုံးရှုံးခဲ့ကြပါတယ်ဇူရီးယားနိုင်ငံမှာဆိုရင်လည်းသူတို့နေမျိုးတွေဟာ Euphrates မြစ်ပိုင်းအလယ်ပိုင်းဒေသတစ်ဝိုက်လောက်မှာပဲချမ်းမာတော့တယ်သူတို့ရဲ့မြို့တော်များအဖြစ်ကြီးညာထားတဲ့အီရတ်နိုင်ငံကမော်ဆိုးနဲ့ဆီးရီးယားနိုင်ငံကရက်ကာရိုကိုဆုံးရှုံးခဲ့တဲ့အတွက်ကာလီဖိတ်ခေါ်အစ္စလာမ်နိုင်ငံတော်ဆိုတာမတည်ရှိတော့ပါဘူး။သို့ပေမဲ့ဒါဟာသူတို့ရဲ့ချင်းချောက်မှုအလုံးပပျောက်သွားပြီးသူတို့ကိုတိုက်ခိုက်နေမှုအလုံးကိုရပ်ဆိုင်းလိုက်ရတော့မယ်ဆိုတဲ့သဘောတော့မဟုတ်ပါဘူး။ တကယ်တမ်းတော့နှစ်ဆတိုးပြီးလောက်အောင်ဖြစ်ပါတယ် IS2 ကိုနောက်ဆုံးခြေကုပ်ခန်းတွေကနေလုံးဝဖယ်ရှားပြီးသူတို့ကာလာတာရှီထိန်းချုပ်ဖျက်ဆီးသွားခဲ့တဲ့မြို့တွေကိုဆက်လက်တိစောက်ပေးရမှာဖြစ်ပါတယ်ဆီးရီးယားနိုင်ငံမှာဆိုရင်လည်းနိုင်ငံကညွန်ပေါင်းတပ်ဖွဲ့ဟာဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကိုထောက်လှမ်းရေးတိုက်ပွဲအကြမ်းဉာဏ်အကြမ်းဖက်ပစ်မှတ်တွေကိုတိတိကျကျဆက်လက်ခြေမုံရေးစားတဲ့လုပ်ငန်းတွေကနေတဆင့်ဆက်လက်ကူညီနေကြပါတယ်ကျွန်ုပ်တို့ဟာ IS အချင်းကြံတွေကိုသူတို့မိခိုအားကိုးစရာတွေလုံခြုံတဲ့နေရာတွေနဲ့လုံးဝကင်းမဲ့သွားအောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးသူတို့ရဲ့ NDT ရှိနေသမျှဆက်လက်ခြေမုံသွားမှာဖြစ်တယ်လို့ပူပေါင်းဆက်စင်တပ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီး Ryan Dillon ကမကြာသေးမီကပဲပြောသွားပါတယ်။မြန်မာဖွဲ့ဟာတည်ငြိမ်မှုရရှိရေးအားထုတ်မှုစီးရီးယားက Reagan နဲ့ Tapcalo မျိုးတွေကိုပြန်လည်တိစောက်ရင်းနဲ့လူတွေအိမ်ပြန်လာနိုင်ရေးတို့အတွက်ပံ့ပိုးဆောင်ရွက်နေပါတယ်။စီးရီးယားနိုင်ငံမှာတည်ငြိမ်မှုပြန်လည်ရရှိရေးဒီအားထုတ်မှုတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ START လို့ခေါ်တဲ့စီးရီးယားအတွင်းကူးပြောင်းရေးထောက်ပံ့မှုနဲ့တုံ့ပြန်မှုအဖွဲ့ကတဆင့်ပူးပေါင်းဆောင်ရွက်နေကြပါတယ်။ဒီဖွဲ့ဟာအရသာတွေဥဆောင်တဲ့ဒေသနာရအဖွဲ့အစည်းတွေကိုထောက်ခံပါတယ်လို့ဗိုလ်မှူးကြီး Dillon ကဆိုပါတယ်။အီရန်နိုင်ငံဘက်မှာတော့တည်ငြိမ်မှုရရှိရေးဟာအရှိန်ဟုန်ကောင်းနေပါတယ်။ဒီနေရာမှာအမေရိကန်ပြည်ထောင်စုအနေနဲ့ရေဖြန့်ပြူးရေးလျှက်စစ်ရရှိရေးနဲ့ရှာကက်မှာစာတင်ကြောင်းတွေတိစောက်ရေးတို့လို့ USAID ဥဆောင်တဲ့စီမံကိန်း project တွေကိုထောက်ပံ့ကူညီနေပါတယ်။တချိန်တည်းမှာပဲ UAE လုံခြုံရေးတပ်ဖွဲ့တွေဟာ IS တို့နောက်ဆုံးရှုံးဝတ်နေထိုင်သွားတဲ့ Anbar အနောက်ဘက်ခြမ်းကိုဆက်လက်ရှင်းလင်းနေပါတယ်။ ISIS တို့ပေါ်မကြသေးမီကစီးရဲအောင်မြင်မှုတွေရရှိခဲ့တယ်ဆိုပေမဲ့မုံတိမှုသဘောတရားတွေကတော့ဆက်လက်ချင်းချောက်တည်ရှိနေသေးဖြစ်ပါတယ်။ကျွန်ုပ်တို့အနေနဲ့ဒါတွေကိုဆက်လက်ရှာဖွေပြီးဒီလိုလှုပ်ဆောင်နေတဲ့ရာဇဝတ်သားတွေကိုခြေမုံနိုင်ရေးအတွက်ဆက်လက်အားပေးကူညီသွားမှာဖြစ်ပါတယ်။ကျွန်ုပ်တို့ဟာအီရတ်နဲ့ဆီးရီးယားနိုင်ငံတို့ကလှုပ်ဖို့ကင်မဲ့တွေနဲ့နောင်လာမဲ့မျိုးဆက်တွေအတွက်ဘုံဘုံကောင်းမွန်တဲ့ဘဝဖန်တီးနိုင်ရေးအတွက်ဂုဏ်ယူဝင်ကြွားစွာရည်တည်နေပါတယ်လို့ဘိုးဘူးကြီးဒီလန်ကပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ကြည့်ပါပြီ
။သူရရှင်တို့အခုနားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA American အတန်ကနေကြာတာပရင်းနေမနဲ့ပဲအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနဲ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာတာပရင်းနေမနဲ့ခင်အစီအစဉ်တွေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစိုးဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားရဲ့တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လို့မှုကိုတုံ့ပြန်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကသူတို့အပေါ်တန်ခတ်ပိတ်ဆို့မှုကိုတုံ့ပြန်တဲ့အနေနဲ့ပစ်ခတ်တဲ့စမ်းသပ်မှုလည်းဖြစ်ပါတယ်။သမ္မတထရန့်ကအဓိကတန်ခတ်မှုတွေလုပ်မယ်လို့ဘူထူးနေမှာ Twitter ကနေဖော်ပြထားပြီးဒီရဲ့အတွင်းမှာပဲဘာတန်ခတ်မှုတွေလဲဆိုတာကိုပြောမယ်လို့ပြောဆိုထားပေမဲ့သူ့ရဲ့အရာရှိတွေကတော့အသေးစိတ်ကိုထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူး။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကို၄ရက်ကြာချစ်ကြည်ခီရောက်ရှိနေတဲ့ပွေဟမ်းမင်းကြီး Francis ဟာဒီကနေ့နိုဝင်ဘာလ30ရက်နေ့မနက်10:15မိနစ်မှာရန်ကုန်မြို့စိန့်မယ်ရီကက်သီဒရယ်မှာလူငယ်တွေနဲ့အဝတ်ပြုဆုတောင်းပွဲကျင်းပမှာဖြစ်ပါတယ်။မနေ့ဗုဒ္ဓနေ့ကတော့ရန်ကုန်ကျောက်ဆန်ခွင်းမှာအများပြည်သူတို့အဝတ်ပြုဆုတောင်းပွဲကျင်းပခဲ့ပါတယ်။ပွေဟမ်းမင်းကြီးဟာဒီကနေ့နေ့လယ်10:05မိနစ်မှာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ခွာမှာဖြစ်ပြီးအဲဒီမှာအစိုးရတာဝန်ရှိသူတွေဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံပြီးအဝတ်ပြုဆုတောင်းပွဲကျင်းပလာအပြင်ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံမယ်လို့ဆိုပါတယ်။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့တရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ခီးစဉ်အတွင်းရခိုင်အရေးကိစ္စအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသွားကြတဲ့ရခိုင်မျိုးပိုင်းကရိုဟင်ဂျာဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးလဲဆွေးနွေးနိုင်တယ်လို့တုံ့တက်ပြောဆိုမှုတွေထွက်ပေါ်နေပါတယ်။သူရဲ့ဒီတရုတ်ခီးစဉ်ဟာအလို့သဘောချစ်ကြည်ရေးခီးတွားရောက်တာဖြစ်ပေမဲ့လည်းတရုတ်အစိုးရဖိတ်ကြားချက်နဲ့ဗီဂျင်းမြို့မှာကျင်းပမဲ့တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီကြီးတွေရဲ့အစီအမံကောင်းဆောင်နေကြဆွေးနွေးပွဲကိုတက်ရောက်ဖို့တွားရောက်တာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်မှာမြန်မာပြည်ပကတိုင်းရင်းသားမျိုးနွယ်စုဝင်1300ကျော်ထွက်ပြေးဝင်ရောက်လာတဲ့အတွက်ပြဿနာဖြစ်နေရတယ်လို့မီဇိုရမ်ပြည်နယ်အစိုးရကအိန္ဒိယဗဟိုအစိုးရထံအသိပေးအကြောင်းကြားပါတယ်။အထူးအားဖြင့်ချင်းလူမျိုးတွေဖြစ်ကြတဲ့ဒီအုပ်စုတွေကိုအိုက်ဇောမြို့တော်အိုက်ဇောအနီးနားမှာထောက်ပံ့ပေးထားတယ်လို့ဆိုပါတယ
်။ဒါကတော့ထိတ်တန့်ရောက်တဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာတွားခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကအခုညံဝဲအောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကမ္ဘာနှံကတောတာရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပေးပါခင်ဗျာ။
This program has come to you from the Voice of America, Washington.